ကျွန်တော်ဝင်းမင်းပါမြန်မာနိုင်ငံမှာများလာတဲ့ကိုဗစ်သံသယတွေကိုမြန်မြန်နဲ့မြန်များစစ်နိုင်တဲ့အန်တီဂျင်တက်စ်တွေကိုစသုံးနေရမှာဘလို့အထောက်အကူပြုနိုင်တာနဲ့လက်ဟာမှုရှိနိုင်တာတွေကို NHL အမျိုးသားဓာတ်ခွဲမှုဆိုင်ရာဌာနကဒုတိယညွှန်ကြားမှုချုပ်ဓာတ်ခွဲကိုမေးရမှာအင်္ဂါနေ့ကစဖြန့်ပြီးမနေ့ဗိုလ်ထုနေ့ကစစစ်ပုံကိုပမောခဒေါက်တာထိထိတင်ကအခုလိုစရှင်းပြပါတယ
်စလာမှာရန်ကုန်တိုင်းရဆေးရုံကိုရုံမှာစရတာလေဆိုတော့မနေ့ရက်မှပဲသူတို့စပြီးစဉ်းစားနေကြတာပေါ့နော်positive များလည်းတော်တော်များများတွေ့ပါတယ်ဟိုရန်ကုန်တိုင်းပြီးတော့မှ KIN စင်းနောက်နဲ့မြို့နယ်စင်းနောက်စီသွားမယ်လို့တော့မှန်းထားပါတယ်ပြီးတော့မှဒုတိယစင်းထပ်ပြီးတော့ဝင်ထားတဲ့ဟာနဲ့ဒီနယ်တိုင်းမှာရှိတဲ့ဆေးရုံတွေကိုဆက်ပြီးတော့ဖြစ်သွားမယ်ဘာကြောင့်လဲဆိုတော့ရန်ကုန်မြို့ကအဓိကလူနာတအားများတာနောက်တစ်ခု anos မီယာလို့ခေါ်တဲ့အနမ်းများတဲ့လက္ခဏာရှိတဲ့သူတွေကလည်းများတဲ့အခါကျတော့အဓိကလူအပ်ချက်ရှိနေတာ
ဟုတ်ကဲ့ဆရာမအဲ့တော့အခုပမာဏခန့်မှန်းခြေပေါ့နော်ဘယ်လောက်လောက်စစ်ပြီးတော့ဘယ်လောက်ရာခိုင်နှုန်းလောက်တွေ့ထားလဲဆရာမကြီ
းရာ60လောက်မှာ50ကျော်လောက်က positive ထွက်တယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဒီထွက်တဲ့ရလက်ပေါ်မှာဘယ်လိုထင်လဲဆရာမသူ့ရဲ့ဒီ reliability ယုံကြည်စိတ်ချနိုင်မှုပေါ့နော
် rapid test ဆိုတာလေတမားတို့ PCR ဆိုတာ molecular ဟိုကလေ RT-PCR ဆိုတော့အဲ့ RT-PCR ကိုသူအစားထိုးတဲ့ test မဟုတ်RT-PCR တော့ gold standard ပဲ RT-PCR ကိုအတွက်အားဖြည့်တဲ့ test ပဲဖြစ်တယ်။ဒါကြောင့်လို့ rapid test မှာကန့်သတ်ချက်တွေအများကြီးရှိတယ်။အချိန်ကန့်သတ်ချက်ပေါ့ရောဂါလက္ခဏာမပြခင်2ရက်3ရက်ရောဂါလက္ခဏာပြပြီးလဲ5ရက်6ရက်အဲ့ဒါလောက်မှစမ်းစမ်းမှသူကအကောင်းဆုံးဖြေထွက်တယ်။နောက်တစ်ခုကသူကလက္ခဏာလည်းပြမှာလက္ခဏာမပြဘဲနဲ့ရောဂါပိုးသက်ဆောင်နေတဲ့သူက80ရာခိုင်နှုန်းလောက်ရှိတယ်လေ။အဲ့ဒါမျိုးတွေမြောက်မှာရက်ခွာရောဂါလက္ခဏာမပြတဲ့သူစစ်မယ်ဆိုလို့ရှင်တယ်သူက negative ထွက်တတ်တယ်ဆရာ false negative ပေါ့တကယ်တော့ PCR နဲ့ပေါ့ကြရင် positive ထွက်နေတယ်ဟို RT-PCR ဆိုတာကဂျင်းကိုဖော်ထုတ်တာပေါ့ RNA ဂျင်းကိုသူကတော့ virus ပေါ်မှာရှိနေတဲ့ protein လေးတစ်ခုပဲ antigen လေးပဲပဋိပစ္စည်းထွက်ဖို့အတွက်လှုံ့ဆော်တဲ့အရာလေးကိုပဲထုတ်တာသူကရှင်းပေးနိုင်တဲ့ area နဲ့တာပေါ့
ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီ antigen test ကနောက်ထပ်ထူးခြားမှုနဲ့ဒီသူ့ရဲ့အရေးပါအသုံးဝင်တဲ့ပုံအောင်ဆက်မလိုက
်ဦးစင်ကာပူဘာလို့ရောတခြား west side မှာရောထွက်တဲ့ paper တွေအရဆိုရင် तू က positive case က9ရက်10ရက်လောက်ကျော်လို့ရှိရင်သူ့မှာ RT-PCR နဲ့ positive ဖြစ်နေပြီမဲ့လို့သူများကိုကူးစက်နိုင်တဲ့ protein ကမရှိတော့ဘူးဒါကြောင့်မို့လဲကမ္ဘာကျန်းမာရေးဖွဲ့ကစကလေးဟို PCR နဲ့ပဲစခဲ့ကြတာပြီးတော့မှအခု rapid antigen ဆိုတာအခုစက်တင်ဘာလတည်းကြတော့မှပဲ WHO ကစတင်မှာ22ရက်နေ့မှာဒီ standard ဒီ Korean made product ကိုသူကပထမအဦးဆုံးကမ္ဘာပထမအဦးဆုံး WHO ကသူ qualify ပေးလိုက်တာအဲ့တော့က US FDA ဆိုလို့ရှင်နဲ့4မျိုးပဲပေးထားသေးတာဆိုတော့သူကနောက်ဆုံးမှပေါ်လာတာဘာကြောင့်နောက်ဆုံးမှပေါ်လာတာလဲဆိုတော့သူကအလုံးစုံဖြည့်ဆင်းတဲ့ဒီပညာမဟုတ်တာတစ်ခုရဲ့နောက်တစ်ခုကကြတော့အရန်အဖြစ်များလာတယ်ဟို PCR နဲ့လက်လန်းဝေးတယ် PCR နဲ့မမှီနိုင်တဲ့ PCR နဲ့မရောက်နိုင်တဲ့ဟာ remote area တွေနောက်တစ်ခုကရန်ကုန်လိုမျိုးအခြေအနေပေါ့မနယူဒေးလီလိုမွန်ဘိုင်းလိုအခြေအနေပေါ့အများကြီးကိုသူ့ပြုံကြီးဖြစ်နေတဲ့အခြေအနေမျိုးမှာတာရင်တော့ तू က positive များကိုမြန်ရှာပြီးတော့မြန်ခွဲထုတ်ကူတာနိုင်တယ်အဲ့ဒီအတွက်ရည်ရဲတာပါ
ဟုတ်ကဲ့ဆရာမအဲ့တော့အခုရန်ကုန်နေထမ်းမှာတော့ပို့တွေ့တဲ့သူကများလာတော့ဒါတစုံတရာအထောက်ကူပြုတာပါဆရာမနော် PCR အနေနဲ
့များလာတဲ့အတွက်ကြောင့်သူ့ကိုဒီနည်းပညာကိုဖက်ရတာကို तू ကအများကြီးဖြည့်ရှင်းပေးနိုင်တာပေါ့အခုဆို160လောက်စစ်တာ50ဆိုတော့သုံးပုံတစ်ပုံလောက်ဆိုတော့ဒါအရင်လဲကျမတို့ PCR စစ်တယ်ဆိုလဲ9000ဝန်းကျင်လောက်စစ်တယ်ဆိုလဲ900-1000လောက်တွေ့နေရတယ်ဆိုတော့ကျမတို့ရဲ့တူအားလောင်ပို့ပြီးတော့တူအားမမြန်လဲမများစစ်နိုင်တော့သူကြောင့်လဲ positive rate တွေတော့ပိုတက်လာလဲမှာလို့နောက်တစ်ခုကရန်ကုန်ဆေးရုံကြီးတို့ဘာလို့မှကြတော့အဲ့ဒီအဖျားတာလို့မောတာလို့တန်တရားလူနာတွေကများတာပေါ့ဆိုတော့ကျမတို့ PCR ကကြတော့အဖြေရနည်းနည်းလေးချက်နည်းနည်းဆောင်းရတာပေါ့ကြာ2ရက်လောက်ပါလောက်အဲ့ခါကျတော့လူနာတွေပါရောဂါဟိုဟာရှိတာနဲ့မရှိတာကြီးကူးသွားနိုင်တဲ့အနေအထားလေးတွေစိုးရင်ရတာပေါ့သူတို့လူနာတွေဘက်အတွက်ကျမတို့ကဦးစားပေးလိုက်တယ်ဦးစားပေးဆို rapid test ကကြတော့မြန်ရှင်းထုတ် positive ဆိုရင်လည်းရောဂါရဲ့လက္ခဏာအတိတ်နဲ့ပုံမူတည်ပြီးတော့ဆေးရုံတင်ရမယ်သူကတင်ဟာဆေးရုံမှာမှ ICU တွေပါလို့လည်းသူကလုံမှာပေါ့ဆရာအဲ့ဒါမျိုးမဟုတ်တဲ့သူကြရင်လည်းအိမ်မှာပြန်ပြီးတော့ negative ဆိုလဲတချို့တခြားရောဂါတွေလိုက်ရှာဖို့တခြားအဆောင်တွေကိုတွေ့နိုင်တာပေါ့အဲ့တော့ rapid test အနေနဲ့ကတော့အခုလောလောဆယ်ဆယ်ရန်ကုန်မြို့ရဲ့အခြေအနေအတွက်တော့ရှင်းရှင်းနဲ့နေရာမှာအရန်သုံးဝင်တယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမကျွန်တော်ဝင်းမင်ပါ